2014မြန်မာလူ့ခွင့်ရေးနဲ့ဒီမိုကရေစီဥပဒေမှာထက်သွင်းလိုတဲ့အချက်တွေကိုအောက်လွတ်တော်ဒီမိုကရက်တစ်အမတ်ဂျိုးခရော်လီနဲ့အောက်လွတ်တော်ရီပပ်ဘလစ်ကန်အမတ်စတီးဗ်ချက်ဘော့တို့ကဇန်နဝါရီလ16ရက်နေ့မှာကြေညာပါတယ်ဒီဥပဒေထဲမှာမြန်မာလူ့အခွင့်အရေးတိုးတက်မှုရှိဖို့နဲ့စစ်တပ်ပြုပြင်ပြောင်းလဲရေးအတွက်အမေရိကန်စစ်တပ်ကမြန်မာကိုအတိုင်းအတာနဲ့အထောက်အကူပေးဖို့အဆိုပြုချက်လဲပါဝင်ပါတယ်။မြန်မာစစ်တပ်ဘက်ကလူ့အခွင့်အရေးနဲ့ကာကွယ်ရေးဆိုင်ရာစံသတ်မှတ်ချက်တွေကိုမပြည့်မီမီချင်းလူသားချင်းစာနာမှုဆိုင်ရာသင်တန်းတွေတရားဥပဒေရေးရာပြုပြင်ပြောင်းလဲမှုတွေအတွေ့နိုင်ငံတကာဥပဒေရေးရာသင်တန်းတွေအရေးပေါ်သဘာဝဘေးအန္တရာယ်ဆိုင်ရာအကူအညီတွေကအပါတခြားစီးရေးဆိုင်ရာအကူအညီတွေကိုမြန်မာလက်နက်ကိုင်တပ်တွေကိုအမေရိကန်ပေးမှာကိုကန့်တတ်ဖို့လဲပါပါတယ်ဒီစံသတ်မှတ်ချက်တွေထဲမှာဆိုရင်လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲစစ်တပ်ကချုပ်ခိုင်ထားတဲ့အခြေခံဥပဒေကိုပြုပြင်ပြောင်းလဲဖို့မြန်မာပြည်သူတွေအပေါ်မှာကျူးလွန်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုအဆုံးသတ်ဖို့နဲ့လက်နက်ကိုင်တပ်တွေကိုအရက်ဖက်ကထိန်းချုပ်ဖို့ဆိုတာတွေလဲပါဝင်ပါတယ်